မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးဟာအလွန်အရေးကြီးတဲ့ကိစ္စအရတစ်ခုဖြစ်ပြီးနိုင်ငံတကာအသိုင်းအဝိုင်းရဲ့ပံ့ပိုးကူညီမှုဟာလည်းအလွန်အရေးပါကြောင်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရီနိုမာဆူတီကတင်းနှလာနေတုန်းကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုခဲ့ပါတယ
် ASEAN will also continue to address seriously the situation in Myanmar
အရှေ့တောင်အာရှအသင်းကြီး ASEAN အနေနဲ့လည်းမြန်မာနိုင်ငံအရေးကိုအလေးထားဆောင်ရွက်သွားမှာဖြစ်ပါတယ်မြန်မာအရေးအာဆီယံဘုံသဘောတူညီချက်900ကိုမြန်မာစစ်ကောင်စီအနေနဲ့အကောင့်အထည်ဖော်ဖို့ပြက်ကွက်တဲ့အပေါ်အင်ဒိုနီးရှားအနေနဲ့လွန်ဆောင်မှဆွေးနွေးမိပါတယ်။အာဆီယံအနေနဲ့မြန်မာအရေးရှေ့ဆက်တိုးနိုင်အောင်ဆောင်ရွက်ရပါမယ်။မြန်မာပြည်ကအခြေအနေတွေနဲ့အာဆီယံအသင်းကြီးကိုအကြကန်ခံရတာမျိုးမဖြစ်ဖို့လိုပါတယ်လို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကကုလသမဂ္ဂညီလာခံမှာမြန်မာနဲ့ပတ်သက်လို့ထည့်သွင်းပြောဆိုသွားခဲ့တာပါ။မြန်မာစစ်တပ်က2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့ပြီးအထိုက်အခံတွေကိုနှိမ်နှင်းကတိုင်းပြည်ကိုထိန်းချုပ်နိုင်မှုကြိုးပမ်းနေတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂညီလာခံမှာပြောဆိုပါတယ်မြန်မာအရေးဖြစ်ရှင်ရမှာနိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီဟာအရေးကြီးပြီးအထူးသဖြင့်အိမ်နီးချင်းနိုင်ငံတွေရဲ့အခန်းကဏ္ဍကအရေးပါပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံသားရဲ့ဝန်ကြီးကတော့မြန်မာအရေးအကြတဲ့ကိုအာဆီယံကကင်တွယ်ဖြစ်ရှင်းလိမ့်မယ်လို့ယုံကြည်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကအထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ